You can bend but never break me, 'cause it only serves to make me more determined.
What I've been doing here in the camp, which is now the largest in the world and the fastest growing
humanitarian ကမ္ဘာပေါ်မှာအမြန်ဆုံးကြီးထွားနေတဲ့လူသားချင်းစာနာမှုပြစ်ပတ်ခါလေးဖြစ်ပါတယ်။ကျမကမြို့သမီးနဲ့မိန်းကလေးငယ်တွေကိုမြို့ဆက်ပွားအသိပညာလိုအပ်ချက်တွေနဲ့ပတ်သက်လို့နှိုးချမှုရှိစေဖို့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီစခန်းမှာကိုဝင်းဆောင်အမျိုးသမီး22ရာခိုင်နှုန်းကပဲလာရောက်မိဖွားကြတာတွေ့ရပါတယ်။ဒီစခန်းမှာကိုဝင်းဆောင်ရိုဟင်ဂျာမြို့သမီးပေါင်း3000ရှိပါတယ်လို့ပြောသွားသူ February 11 ga twa yauk khe de UNFPA kho kula tamaka lu u yi san ya apwe si ye chi chi ye tan de ma name jo yut shi min thami Ashley Judd be phit par de tu twa yauk khe de Cox's Bazar ye balu khali si ga ma dukkha de dwi ne myo ti paung 4000 lauk ha pi yin laung dwi phit cha bi khle paung 1500 rauk gu le mwe phwa khe bi phit de lu dukkha de dwi ne 58 ya kai nung ga ဒီကနေ့ကိုဝင်းဆောင်မိခင်တွေအတွက်မိဖွားရင်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဖြန့်ချိပေးလျက်ရှိနေတယ်လို့လည်းသူကပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တုလကရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်6000ကျော်လို့နဲ့အများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားဒုက္ခသည်တွေကိုနေရာရင်းပြန်ပို့ဖို့
Maximum I seen 19 children. Minimum 6.
မိသားစုတစုမှာသားသမီးအရေအတွက်16ယောက်ထိအများဆုံးရှိတာကျွန်တော်တွေ့ပူပါတယ်။အနည်းဆုံးကတော့အိမ်အောင်စုတစ်ခုမှာသားသမီး6ယောက်ကနေ10ယောက်ထိရှိကြတာတွေ့ရပါတယ်
။ဒါအပြင်ဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေဟာအကန့်အသတ်ရှိနေတဲ့အတွက်မိသားစုစီမံကိန်းချမှတ်ခြင်းဟာအကောင်းဆုံးနည်းဖြစ်တယ်လို့လည်းသူယူဆတာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးအများစုကလည်းသားသမီးတွေကိုအလားအရှင်မြတ်ကပြီးတဲ့အတွက်သတိတားဖို့မလိုလားကြတာတွေ့ရပြီးစီးရဲကြက်တဲမှုကလွတ်မြောက်ဖို့ကသမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တောင်ချပေးဖို့ဖြစ်တာတွေ့ရတယ်လို့လေဒေါက်တာဘတ်တာချာယာကပြောပါတယ
် They are feeling insecurity. They are worried. Father, mothers are worried about their security. For that reason they also
သူတွေကဘဝလုံခြုံမှုမရှိကြပါဘူးအဖေရီမီတွေကသူတို့သမီးတွေရဲ့ဘဝလုံခြုံရေးအတွက်စိတ်ပူကြပါတယ်။ဒါကြောင့်လည်းသူတို့သမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တောင်ချပေးနိုင်ဖို့ကြိုးစားကြပါတယ်
။ဒေါက်တာမဟာမက်ရခီပူလာကတော့ဒုက္ခသည်စခန်းမှာလူမှုကျန်းမာရေးဆရာဝန်တဦးဖြစ်ပြီးအမျိုးသမီးတွေကိုမိသားစုစီမံကိန်းချမှတ်လုပ်ဆောင်ဖို့ကူညီပေးနေသူဖြစ်ပါတယ်။သူကလည်းရိုဟင်ဂျာအမျိုးသမီးတွေကြားသတိတားနိုင်ဖို့ကအရေးကြီးတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
်။ Contraception is very much important.
မိသားစုစီမံကိန်းချတဲ့တရေတားမှုဟာတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
။သမီးတွေကိုငငယ်ရွယ်ရွယ်နဲ့အိမ်တောင်ချပေးတဲ့ဒလိဟာလေးမွေးကြမိသားစုတွေကြအတော်လေးကျဉ်သုံးတာတွေ့ရတယ်လို့သူကပြောပါတယ်။သမီးတွေဟာအသက်ဘယ်လောက်ငယ်တဲ့အထိအိမ်တောင်ချခံရပါသလဲ။ဒေါက်တာရကီဘလာက
15 or 14 years.This thing should happen.
အသက်15နှစ်ဒါမှမဟုတ်16နှစ်မှအိမ်တောင်ချကြတာပါ။ဒါမျိုးတွေကဖြစ်နေတာကြားပါပြီ
။ဒုက္ခသည်စခန်းရှိဘင်္ဂတက်လူတို့ကျမ်းမာရေးဆရာဝန်တွေနေတူပဲရိုဟင်ဂျာအမျိုးသမီးတွေရဲ့မျိုးပွားမှုထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းကို Cox's Bazar ရှိဒုက္ခသည်စခန်းတွေမှာဘင်္ဂတက်ရဲ့ DGFP လို့ခေါ်တဲ့မိသားစုစီမံကိန်းဌာနကဝန်ထမ်း200ရုပ်ကလည်းစီယုံလှုပ်စော်ပေးနေပေမဲ့ရိုဟင်ဂျာအမျိုးသားတွေကလက်မခံကြတာတွေ့ရတယ်လို့ DGFP ဝန်ထမ်းတွေကပြောပါတယ်။ဒါကြောင့်ရူဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကြားမိသားစုစီမံကိန်းချမှတ်နိုင်ဖို့ကလက်ရှိအခြေအနေမှာဘယ်လောက်အရေးကြီးပါတဲ့ဆိုတာကိုကနေဒါအခြေစိုက်အယ်ဘတ်တဲဆစ်တက်ကသူကခရီးခါလေးဖြစ်ချမှတ်ရေးပညာမှာလူအခွင့်ရေးအရေးပါမှုကဏ္ဍကိုလေ့လာခဲ့သူ ဒေါက်တာဒေါကင်ဆော်ဝင်းကိုမေးချခဲ့ပါတယ
်ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်ချက်အရဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာကလေးမွေးနှုန်းဟာ900နေပြီးတော့1000ကျားထဲမှာရှိတယ်နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်နေရမကြခင်မှာပဲဒီမွေးဖွားရောမယ်တနေ့တနေ့ဆိုရင်လည်းတနေ့ကိုကလေးပေါင်း900ယောက်800ယောက်အဲ့လောက်ဝင်ကျင်ဟာမွေးပေးနေရတယ်ပေါ့နော်ကျွန်တော်တို့ဒီတပြင်းမှာတွေ့တဲ့အတိုင်းပဲနော်အခုတွေ့အားလုံးရှိတဲ့ဒုက္ခတွေလူဦးရေထဲမှာ60ရာခိုင်နှုန်းကကလေးဖြစ်တယ်နောက်ကျွန်တော်တို့ဒီတပြင်းတွေမှာတွေ့နေကြတဲ့ဓာတ်ပုံတွေမှာတွေ့နေရတဲ့ဒီကလေးတွေကတခါလေဟိုအဝတ်အစားမပြည့်မစုံအဲကျမရေးချို့တဲ့နေတဲ့ဟိုမကျမတဲ့ပုံတွေနဲ့တွေ့နေရအဲ့တော့ဒီနိုင်ငံတကာတင်းဌာနဒီကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်ဒီဟာဒီကလေးတွေအဟာရချို့တဲ့နေပြီဒီကလေးတွေဒုက္ခရောက်နေပြီအကူညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျမတို့ကူညီနိုင်မလဲတကယ်လက်တွေ့ကခုနပြောသလိုပဲဒီကလေးတွေရဲ့မွေးဖွားနှုန်းတွေမိသားစုစီမံကိန်းတွေလှုပ်ပေးနိုင်မှာဒီကလေးတွေကတယောက်နဲ့တယောက်ကြားထဲမှာကာလလေးတစ်ခုချားရမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးလေးကိုချွေးမွေးပြုစုပြီးတော့တို့ကိုအကြမ်းမှချင်းနဲ့အဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးလေးကိုဒီလေးကိုကူညီတဲ့တဘောကိုတက်ရောက်တယ်လေအဲ့တော့ဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ်ဒီအရေးကြီးတဲ့အချက်ကိုအခုကဟိုအကြောင်းပြချက်အမျိုးမျိုးနဲ့ဒီအချက်ကြီးကိုအင်မတန်အရေးကြီးတဲ့ထိတ်ဆုံးကဒီကလေးလေးကိုတကယ်လက်တွေ့ကူညီနိုင်တဲ့အချက်ကြီးကိုလှည့်လူရှုပ်ပြီးတော့ထားနေတော့ဒါတကယ်ကလေးလေးကိုဒုက္ခရောက်နေတဲ့လူကြီးအမျိုးသမီးနဲ့ကလေးလေးကိုတကယ်လက်တွေ့မှာကူညီရမရောက်ဘူးဆိုတာလေကျမတို့တတိထားဖို့လိုအပ်တာပေါ့
ဘလို့တိရရောက်ဖြည့်ရှင်းနိုင်မရှင
်းလောလောဆယ်မှာသူတို့ရဲ့အညီနဲ့အတူလူဦးရေထိန်းချုပ်မှုကတော့တတော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျမမြင်ပါတယ်အဲ့တော့အခုဒီဒုက္ခတွေတွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွယ်ဖို့လိုနေတယ်ဒီလောက်လူဦးရေတဝှမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတများစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတမားစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးကြီးအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးကြီးကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်လေနောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပင်မဲ့သူတို့ရဲ့ဘာသာရေးအရာလည်းဒီတရေတားတဲ့နည်းတွေကိုသုံးတာကိုအားမပေးတဲ့ဟာတွေလည်းရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးကြီးပညာရေးနှိမ့်ချမှုအဲသူတို့မှပြောပိုင်ခွင့်မရှိတာကြောင့်လည်းသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရတာလေဟိုရှိနိုင်တယ်အဲ့တော့ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုအဲထိထိရောက်ရောက်တရားဆောင်ရွက်ဖို့လိုပါတယ်ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာစင်တေမောင်ရဲ့စီကန်းကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်ကျမအဲဒေါက်တာစင်တေမောင်ရဲ့စီကန်းကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမရဲ့ပညာပေးတွေကျမရဲ့ပြုစုစောင့်ရှောက်မှုတွေအများကြီးလုပ်ပါတယ်အဲ့လိုလုတ်တဲ့အခါမှာလေဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတွေကြီးထားတဲ့ဒီထိုင်းနိုင်ငံဒုက္ခတွေစခန်းနေမှာဆိုရင်လေမိသားစုစီပံကိန်းကြီးအများကြီးလုတ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လေအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျမ်းမာရေးနဲ့ပတ်သက်တာပညာပေးတွေလုတ်တယ်ပြီးလို့ရှိရင်တားဆက်ချားကိုအဲဘယ်လိုဒီတွေနဲ့လုတ်လို့ရမလဲအဲဒီနီးပညာတွေပညာပေးတယ်ပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးတဲ့အတွက်ဒါဟာလူခွေချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီနည်းကိုကျမတို့လုပ်ပေးတာဆိုတော့ဒါကအမျိုးသမီးနဲ့ကလေးတွေရဲ့ကောင်းချို့အတွက်လုပ်ပေးတယ်လို့ပဲပြောလို့ရပါတယ
်